ပြီးခဲ့တဲ့စက်တင်ဘာလ29ရက်နေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံထဲကဘာသာရေးအစွန်းရောက်သူတချို့ဟာကော့ဘဇားနဲ့စစ်တကောင်ဒေသအတွင်းမှာရှိကြတဲ့ဗုဒ္ဓဘာသာဘုန်းကြီးကျောင်းတွေဇေဒီတွေနဲ့လူနေအိမ်တွေကိုဖျက်ဆီးခဲ့တဲ့အပေါ်ဘင်္ဂလားဒေ့ရှ်အစိုးရကအရေးယူဆောင်ရွက်ပေးဖို့အတွက်ဆိုပြီးတော့ဒီကနေ့အောက်တိုဘာလ10ရက်တနင်္လာနေ့နေ့လယ်2နာရီမှာရန်ကုန်မှာရှိတဲ့ဘင်္ဂလားဒေ့ရှ်တန်ယုံရှိကိုလမ်းလျှောက်ချီတက်ဆန္ဒဖော်ထုတ်ခဲ့ကြတာပါ။အဲ့ဒီမှာအများစုကရဟန်းတန်ဃာတွေဖြစ်ပြီးတော့ဒါကိုထောက်ခံကြတဲ့တက္ကသိုလ်ကျမတွေလည်းပါဝင်တယ်လို့ဒီဆန္ဒဖော်ထုတ်မှုကိုဦးဆောင်သူတဲကတူဖြစ်တဲ့မကွေးကျောင်းတိုက်ဆရာတော်ဥပမောက်ခါက RFA မြန်မာပိုင်းကိုမိတ်ပါတယ်
အရင်ကနေလည်းနှစ်နာရီကစပါတယ်ကြီးစုရင်ပြန်နေပြီးတော့တက်ပြီးတော့ဘင်္ဂလားဒေ့ရှ်တန်ယုံသွားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ဘင်္ဂါလီမွတ်စလင်အစွန်းရောက်တွေကနေပြီးတော့ပါဇနီကအဖအုံများကိုဖျက်ဆီးခဲ့တယ်ဗုဒ္ဓတုပ်ပွားဆင်းတော်များကိုဥကောင်းဖျက်ခဲ့တယ်ဗုဒ္ဓဘာသာဝင်များကိုအကြမ်းဖက်နှိမ်နင်းခဲ့တယ်အဲဒီပေါ်မှာဘင်္ဂလားဒေ့ရှ်ရဲ့ဆိုးရွားကနေပြီးတော့ပါဇနီကအဖအုံများကိုပြန်လဲစီဆောက်ပေးဖို့ဘုန်းကြီးတို့ကအားတိတ်ချက်တောင်းဖို့ပါတယ်နည်းချက်ကတော့ဗုဒ္ဓဘာသာလာသနိကအဖအဝီကိုကျူးလွန်အကြမ်းဖက်ဖြစ်ပြီးတဲ့ပုံကိုယ်တွေကိုအရေးယူဆောင်ရွက်ပေးဖို့တောင်းဆိုပါတယ
်ဘင်္ဂလားဒေ့ရှ်တန်ယုံရှိမှာအခုလိုဆန္ဒဖော်ထုတ်တောင်းဆိုတာတွေကိုတန်ယုံဘက်ကတစုံတရာတုံ့ပြန်ခြင်းမရှိဘူးလို့လည်းဆရာတော်ကမိန့်ပါတယ်အတိနောက်မှာတော့အမေရိကန်တန်ယုံရှိကိုဆက်လက်ချီတက်ကြပြီးတော့လီးဗျားနိုင်ငံမှာအစွန်းရောက်သူတွေရဲ့လက်ချက်ကြောင့်တက်ဆုံးခဲ့ရတဲ့အမေရိကန်တပ်မတ်ကြီးတွေရည်စူးပြီးတော့မြစ်တာပို့အမျှဝေးခြင်းလွမ်းသူပန်းခွေချခြင်းတွေကိုလည်းပြုလုပ်ခဲ့တယ်လို့ဆရာတော်ကဆက်မိန့်ပါတယ်
အမေရိကန်နိုင်ငံရှိမှရောက်တဲ့အခါကျတော့လေအဲဒီလိုပဲအမေရိကန်သားအမတ်ကြီးကိုယ်တိုင်လာပြီးတော့ဘုန်းကြီးတို့ချတဲ့လွမ်းသူပန်းခွေကိုသူကိုယ်တိုင်လက်ခံပြီးတော့ယူပါတယ်ပြီးတော့ဗုဒ္ဓဘာသာမြန်မာလူမျိုးတွေကနေပြီးတော့ဝန်ထဲချင်းလွမ်းသူပန်းခွေချပြီးတော့ကောင်းရသုခတိဘုံဘွားတို့ရရှိရှင်နိုင်ရန်အများအတန်းပေးဝေတာပါ
ဒီကနေ့လှုပ်ရှားတောင်းဆိုမှုအတွက်အာဏာပိုင်တွေစီကိုကြိုတင်ခွင့်ပြုချက်တောင်းခဲ့ပေမဲ့ခွင့်ပြုချက်မရခဲ့ပါဘူး။ဒါကြောင့်မလို့ဒီကနေ့ဒီချစ်တက်ပြီးတော့ဆန္ဒဖော်ထုတ်ကြတဲ့တောင်းဆိုမှုတွေဟာအာဏာပိုင်ရဲ့ခွင့်ပြုချက်မရှိဘဲလုပ်ခဲ့တာဖြစ်တယ်လို့လည်းဆရာတော်ကမိန့်ပါတယ်
။အာဏာပိုင်တွေခွင့်ပြုချက်မရှိပါဘူး။အာဏာပိုင်တွေထံမှခွင့်ပြုချက်မီးတို့တောင်းတာခွင့်ပြုချက်ပေးမှာမဟုတ်ဘူးဆိုတာဘုန်းကြီးတို့ကြိုတင်ပြပါတယ်။ကမာရွေးမျိုးနဲ့ရေဖကန်းကိုဘင်္ဂလားဒေ့ရှ်တာဝန်ရှိမှဆန္ဒထုတ်ဖို့လို့သွားပြီးတော့ကမာရွေးမျိုးနဲ့ရေမှုထံမှလာပြီးတော့ဘုန်းကြီးတင်ပြခဲ့တဲ့ဆမကျူခဲ့ဘူးတိုးတော်လည်းပဲဘုန်းကြီးညဖက်နှစ်နာရီတမန်နိုင်ငံတော်တန်ခါမနာကကျောင်းကခေါ်ပြီးတော့ဘုန်းကြီးသုံးရက်နေညပေါ့နော်ခေါ်ပြီးတော့မလုပ်ဖို့လို့တားမြစ်ခဲ့တယ်ဘုန်းကြီးကတားမြစ်စာကိုဖာထုတ်ပေးပါတရားဝင်ဖာထုတ်ပေးပါပြောတော့လေးရက်နေမနဲ့9နာရီမှဖာထုတ်တဲ့အခါမှာဘုန်းကြီးနဲ့မပြေမလဲနည်းနည်းဖြစ်သွားတယ်ပေါ့နော
်မကွေးကျောင်းနိုင်ဆရာတော်ဥပမောက်ခမင်ခဲတာပါရှင်အလားတူပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့ကလည်းရန်ကုန်ကိုရောက်နေကြတဲ့ရခိုင်ပြည်နယ်ကရဟန်းတန်ဃာတော်တွေတခါရန်ကုန်မှာရှိကြတဲ့ရဟန်းတန်ဃာတော်တွေစုပေါင်းပြီးတော့လည်းဒီဘင်္ဂလားဒေ့ရှ်တန်ယုံရှိမှာဆန္ဒဖော်ထုတ်တောင်းဆိုတာတွေပြုလုပ်ခဲ့သေးတယ်လို့ဘင်္ဂလားဒေ့ရှ်တန်အမတ်ကြီးကိုလည်းအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အိတ်ဖွင့်ပေးစာတစ်စောင်ပေးပို့ခဲ့ပါတယ်ရှင်